တကယ်လို့ရုရှားကနေယူကရိန်းကိုကျူးကျော်လာမယ်ဆိုရင်အမေရိကန်နဲ့သူ့မဟာမိတ်တွေအနေနဲ့ပြက်ပြက်သားသားတုံ့ပြန်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းငွေတွေနဲ့မှာပြောကြားလိုက်ပါတယ်။ယူကရိန်းအရှိတ်ဘက်နယ်စပ်တကြောမှာရုရှားကစစ်အင်အားအလုံးရင်ချထားတဲ့အတွက်အခြေအနေတင်းမာနေတာတွေကိုရော့ပေါက်အောင်တန်တမာရေးနည်းလမ်းတွေနဲ့ဂျိုးပန်းဖို့အတွက်ခေါင်းဆောင်နှုတ်တယ်လီဖုန်းနဲ့ဆွေးနွေးကြတာပါ။ရုရှားနယ်စပ်ကယူကရိန်းနိုင်ငံဒွန်ဘတ်စ်မြို့မှာကျုံးနေရတဲ့တင်းမာမှုတွေရော့ပါရေးမိတ်သဘောတူညီချက်ကိုအကောင့်ထဲပေါ်ရေးတန်တမာနည်းရလှုပ်ဆောင်မှုအတွက်ခေါင်းဆောင်မှုဆွေးနွေးတာဖြစ်ကြောင်းဆွေးနွေးပွဲအပြီးသမ္မတအမျိုးပြောခွင့်ရဂျန်ဆာကီကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်နေနဲ့ယူကရိန်းရဲ့အချုပ်အခြာအာဏာနယ်မြေတည်ထောင်ခံရရေးအတွက်ဆောင်ရွက်မယ်လို့သမ္မတဘိုင်ဒန်ကထက်လောင်းဂရိပေးခဲ့ကြောင်းလည်းပြောပါတယ်။အရင်ဆိုဗီယက်သမ္မတနိုင်ငံတစ်ခုဖြစ်ခဲ့တဲ့ယူကရိန်းရဲ့နယ်စပ်တစ်လျှောက်မှာရုရှားကစစ်တပ်အင်အားတသိန်းလောက်ချထားတာကိုပြန်ပြီးရုပ်သိမ်းဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကိုသမ္မတဘိုင်ဒန်ရဲ့ပြောဆိုမှုတွေမှာတော့တိုးတက်မှုကအ ਨੇ ချင်းပဲရှိကြတာပါ။ခေါင်းဆောင်မှုပြီးခဲ့တဲ့ကြက်တပရင်းတွေကမိနစ်90ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တဲ့များမှာတော့သမ္မတဘိုင်ဒန်ကတကယ်လို့ရုရှားဘက်ကနေယူကရိန်းကိုဝင်ပြီးသိမ်းမယ်ဆိုရင်အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေကရုရှားကိုကြီးမားတဲ့စီးပွားရေးဒဏ်ခတ်မှုတွေချမှတ်ဖို့ရှိကြောင်းသတိပေးခဲ့တာပါ။2014မှာရုရှားကယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုဝင်ပြီးသိမ်းခဲ့တဲ့အတွက်အနောက်နိုင်ငံတွေကကန့်ကွက်ခဲ့တယ်လို့သိပ်မပြင်းထန်တဲ့ဒဏ်ခတ်မှုတွေကိုလည်းချမှတ်ခဲ့တာဖြစ်ပါတယ်။တကယ်လို့ရုရှားအပေါ်မှာပိုးပြီးပြင်းထန်တဲ့ဒဏ်ခတ်မှုတွေထပ်ပြီးချလာမယ်ဆိုရင်အမေရိကန်နဲ့ရုရှားတို့ကြားဆက်ဆံရေးဟာလုံးဝပြိုကွဲသွားနိုင်တယ်လို့ပြီးခဲ့တဲ့သတင်းပတ်သမ္မတနှစ်ဦးဆက်သွယ်ပြောကြားစဉ်မှာရုရှားသမ္မတပူတင်ကသမ္မတဘိုင်ဒန်ကိုပြောခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်။ရုရှားနဲ့အမေရိကန်အရာရှိတွေကြားဒီလအတွင်းတိကျဆွေးနွေးမှုက၃ချိန်လုပ်ဖို့ရှိတယ်လို့သမ္မတအင်မျိုးကသတင်းထုတ်ပြန်ပါတယ်။ January 10ရက်မှာနှစ်ဖက်ဆွေးနွေးပွဲပထမချိန်လုပ်မှာဖြစ်ပြီးတော့ NATO ရုရှားကောင်စီနဲ့ OSC ဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့နဲ့ပါဆွေးနွေးပွဲတွေကျင်းပဖို့ရှိတယ်လို့ပြောကြားခဲ့တာပါ။